ီတစ်ပတ်တော့2013ခုနှစ်မှာ Apple ကုမ္ပဏီကနေအသစ်ထုတ်လိုက်တဲ့ iPhone 5အကြောင်းကိုပြောပြပါရစေ။ American နည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Apple ကနေ iPhone လက်ကင်ဖုန်းအမျိုးအစားအသစ်နှမျိုးကိုဈေးကွက်မှာမိတ်ဆက်လိုက်ပြီးဖြစ်ပါတယ်။ iPhone 5C နဲ့ 5S ပါ။ဈေးတက်တက်တာတာနဲ့ရောင်းမဲ့ iPhone 5C ကพลาสติกတစ်မျိုးနဲ့လှုပ်ထားတာဖြစ်ပြီးနောက်ဆုံးပေါ်နည်းပညာမြင့်အမျိုးအစား iPhone 5S ကတော့ဖုန်းပိုင်ရှင်ကိုသူ့ရဲ့လက်ပေါ်ရနဲ့မှတ်နိုင်တဲ့ဖုန်းမျိုးပါရှင်ပြိုင်မှုတိတ်ပြီးများလာတဲ့ဒီ smartphone တွေရဲ့နောက်ဆုံးပေါ်အစစ်မြင့်နည်းပညာတွေကိုတော့ American ပြည်ထောင်စု California ပြည်နယ်ကဆက်သွယ်ရေး engineer ပါရဂူတူဖြစ်တဲ့ဒေါက်တာဦးစိုးတင်ကပြောပြပေးမှာပါApple ကုမ္ပဏီကဆိုလို့ရှိရင် iPhone ကိုမနှစ်တုန်းကဟို Steve Jobs ဆုံးတဲ့အချိန်မှာ iPhone 4S ကိုထုတ်ပါတယ်ဆရာ iPhone 4S ကလူတိုင်းစိတ်ဝင်စားကြတယ်ပေါ့လေအခုတစ်နှစ်ပြည့်တဲ့အချိန်မှာသူတို့ 5S ထုတ်ပါတယ်ဒါပေမဲ့သူတို့က 5C ပါတွဲထုတ်ပါတယ်ဆရာဒီ iPhone 5 နဲ့ပတ်သက်ပြီးတော့ဆရာနည်းနည်းလေးပြောပြပေးပါဆရာ
iPhone 5 September 20th မှာနိုင်ငံတိုင်းနိုင်ငံတိုင်းမှာတပြိုင်တည်းထုတ်ဖို့စီစဉ်လုပ်နေကြတယ်သူတို့ engineer တွေနဲ့ဆွေးနွေးကြည့်တဲ့အချိန်ကျတော့ဘာတွေထူးခြားတာပါလို့ဆိုလို့ရှိရင်ပထမဆုံးပေါ့လေလက်မဗူရင်နဲ့ password ကိုဖွင့်တဲ့ပုံစံမျိုး login လုပ်တဲ့ဟာမျိုးအဲ့ဒါကိုသူကစပြီးတော့ထွင်လိုက်တယ်အရင်တော့တော့ဖုန်းဖွင့်မလာတဲ့ pin number တွေပဲထည့်ရတယ်အခုတော့ pin number ထည့်ကြမလို့ဒါလိုက်လက်မဗူရင်နဲ့ဖွင့်လို့ရအောင်သူကထွင်လိုက်တယ်ဒီလက်မဗူကိုဘယ် direction ရပဲနေနေပေါ့လေ 360 degree ဘယ်လိုပဲလှည့်ပြီးနေနေအဲ့လက်မဗူရင်နဲ့နှိပ်လိုက်လို့ရှိရင်ဖုန်းကပွင့်လာမှာပေါ့Now ဒုတိယတစ်ချက်ကတော့အထဲမှာရှိတဲ့ processor လို့ခေါ်တဲ့ CPU ပေါ့လေ Central Processing Unit အဲ့ processor က 64-bit processor ကိုသုံးထားတယ်။ရင်တော့ဥစ္စာတွေကတော့ 32-bit processor ပေါ့လေ 64-bit ကိုသုံးတဲ့အချိန်မှာပို့ပြီးတော့နျမ်းလာတယ်ပို့ပြီးတော့အလုပ်တွေအများကြီးလုပ်နေတာပေါ့လေ processor အသစ်ထုတ်ပေးစင်မဲ့ဒီအရင်တော့သုံးတဲ့ program တွေကိုလည်းစက်ပြီးသုံးနိုင်အောင် program ကိုလုပ်ထားတယ်အဲ့တော့ရင်းနှီးတာပရိုဂရမ်အဟောင်းတွေရှိလို့ရှိရင်အဲ့ဒါတွေကလည်းဒီတက်မှာဆက်ပြီးတော့သုံးလို့ရတယ်။အဲ့ဒါကိုသူက A7 processor လို့ခေါ်တယ်။အဲ့ဒါအပြင်ကိုထပ်ပြီးတော့သူကနောက်ထပ် processor တစ်ခုပေါင်းပြီးထည့်ထားတယ်။အဲ့ဒီဥစ္စာက M7 ဟို mobile processor လို့ခေါ်တယ်။ဒီ M7 processor ကတော့ဘာတွေလုပ်လို့ဆိုလို့ရှိရင်သူကရွေးရှားတဲ့ဥစ္စာနဲ့ပတ်သက်တာတွေကိုမှတ်ထားပြီးတော့အဲ့ဒါတွေကိုတွက်ပေးတာပေါ့လေ။အမလူတယောက်ကလေ့ကျင့်ခန်းလုပ်နေရဆိုပါဆိုလူတယောက်ကပြေးနေရဆိုလို့ရှင်အဒီလူကမိုင်းနှုံးဘလောက်နဲ့ပြေးနေရနောက်ပြီးတော့ခီးအတိုင်းတာဘလောက်ရောက်နေတယ်တွေ့တဲ့ဟာမျိုးပေါ့လေအဲ့ဒီ processor ကတတ M7 နာနေပြီးတော့လုပ်နေရပေါ့ခုန A7 processor ကကြတော့တာမန်ဆိုပါဆိုတယ်လီဖုန်းပြောနေရဆိုလို့ရှင်အဲ့ဒီ A7 ကအဲ့ဒီလုပ်တွေလုပ်နေတယ်နောက်ပြီးတော့တခြား file တွေဒီတနေရနေတနေရကူရာတို့ဘာတို့အဲ့လိုမျိုးတွေကြာ A7 processor နေလုံးအဲ့တော့နှစ်ခုခွဲပြီးတောင်းအောင်လုပ်လိုက်တဲ့အချိန်ကျတော့သူကပို့ပြီးတော့ထိရောက်ပြီးပို့ပြီးမြန်တာပေါ့လေအဲ့ဒါတွေထူးခြားတာတွေ့နေရတယ
်ဟုတ်ကဲ့ဆရာဆိုတော့ထူးခြားချက်၃ခုပေါ့နော် iPhone 5S မှာ
ဟုတ်တယ
်ဟုတ်ကဲ့ပါဆရာဆိုတော့ဒါက iPhone 5S မှာပေါ့နော်ဆရာ
Yeah iPhone 5S မှာအဲ့ဒါတွေရပါတာ 5C မှာကျတော့သူကနည်းနည်းဈေးပေါ်တဲ့ဟာမျိုးလောက်ထားပေါ့လေ 5S မှာ memory ကအများကြီးထည့်ထားတယ် memory များလေလေပို့ပြီးတော့file တွေအများကြီးစုထားနိုင်တဲ့တပ်ပုံတွေအများကြီးထည့်ထားနိုင်တယ်ပေါ့လေ
ဟုတ်ကဲ့ဆရာအရင်ဆိုလို့ရှင်ဒီ Apple ကတီထွင်မှုတွေကိုလူတွေကဟိုစောင့်ကြည့်ပြီးတော့ဟို Apple ဘာထွင်လဲဒါကဘယ်သူမှမလုပ်သေးတဲ့ဟာပေါ့နော်အခု Apple ကနေနောက်ထပ်ထပ်ထုတ်တဲ့ဒီ 5S မှာရောအဲ့လိုမျိုးပြောလို့ရပါလားဆရာ iPhone 4S တုန်းကလို့ပြောလို့ရပါလားဆရာ
ပြောလို့ရတယ်ခုနကလက်မဗူကြီးအသုံးပြုပြီးတော့ security ကိုဖွင့်တဲ့ဥစ္စာ iPhone ကသာပြီးလောက်တာပေါ့ဒါသူ့ရဲ့ Apple ရဲ့သင်္ကေတလို့ခေါ်တာပေါ့လေသူတို့ကအများအားလူများတဲ့နာတပြားတောင်းလောက်ထားပေါ့လေအဲ့လိုလောက်ထားခြင်းအားဖြင့်ဘာတွေအကျိုးရှိအောင်ဆိုလို့ရှိရင်ဥပမာ online ကနေပစ္စည်းတစ်ခုမှားတယ်ဆိုလို့ရှိရင်ဒီဖုန်းကနေပြီးတော့မှားလိုက်တယ်ဆိုလို့ရှိရင်ကိုယ်လက်မဝေးရပါပြီးသားဆိုတော့ဟို credit card number တို့ဟာလို့ဆိုလို့ရှိရင်ကိုယ်ပဲသုံးလို့ရတော့ပေါ့ခြားလူသုံးလို့မရဘူးအဲ့ဒီ feature တွေကသူ့မှာပဲရှိတယ်ပြန်ပေးဖြစ်နေတဲ့ Galaxy S4 လိုပါလို့ကြာအဲ့ဒါတွေမပါသေးဘူးသူကအဲ့မှာနည်းနည်းတပြားတောင်းနေတဲ့သဘောမျိုးပေါ့လေ
ဟုတ်ကဲ့ပါဒီ Samsung က Galaxy နဲ့အခု Apple က iPhone ကိုဘယ်သူပို့ပြီးတော့နှစ်သက်မလို့ထင်ပါလဲဆရာ
တ ခုတော့ရှိတယ်ဒီ Galaxy S4 ကလည်းတခြားဘက်မှာတားတဲ့ဟာတွေအများကြီးရှိတယ်လေဥပမာ Apple က screen က4လက်မ screen ပဲရှိတယ် Galaxy က5လက်မ screen ရှိတယ်နောက်ပြီးတော့ resolution လို့ခေါ်တဲ့ပြတ်သားမှုကကြတော့ Samsung ကနည်းနည်းလေးပိုပြီးသားနေတာတွေ့ရတယ်နောက်တစ်ခုက Apple က close system တခါတည်းပိတ်ပြီးတော့လောက်ထားတယ်ဥပမာ battery ပဲဆိုလို့ရှိရင်ဖွင့်ကြည့်လို့မရတော့ဘူးနောက်ပြီးတော့ memory ဆိုလို့ရှိရင်လည်း 64GB ပဲလို့ရှိရင် 64GB ပဲထပ်တိုးလို့မရတော့ဘူးဒါပေမဲ့ Galaxy ရောတို့ကကြတော့သူကအပြင် memory ကိုထပ်ပြီးထည့်လို့ရသေးတယ်ဖုန်းထဲမှာက 64GB ပါတယ်ဒါပေမဲ့အပြင်မှာလည်းထပ်ပြီးတော့တိုးကျင်တယ်ဆိုလို့ရှိရင်ပြင်က memory ကသေးလေးထည့်လိုက်လို့ရှိရင် memory တွေပိုတိုးလာနိုင်တယ်။နောက်ပြီးတော့ Samsung ကဆိုလို့ရှိရင်အဲဟိုတက်ခဲရိုင်ကိုဖွင့်ပြီးတော့လဲလို့ရတယ်။ Apple ကကြာအဲ့ဒါမျိုးလုပ်လို့မရအောင်။နောက်ပြီးတော့ battery ရဲ့ lifetime ကြာကြာဘယ်လောက်ခံနိုင်လဲဆိုတာ Galaxy S4 ကနည်းနည်းလေးတားတယ်။ဒီ Apple ဥစ္စာကစကားပြောနေလို့ရှိရင်10နာရီ 10.4 hours ပေါ့လေ။အဲ့လားဆိုရင်ဘက်တရီကျပါမယ်ဟို Samsung ဟာဥစ္စာကြတော့သူက12နာရီလောက်ထိရတယ်သူကနည်းနည်းပို့ပြီးတော့ကြာရှည်ခံတာပေါ့လေစကားမပြောဘဲနဲ့ဒီတိုင်းဟိုဖုန်းဝယ်ဖွင့်ထားမယ်ဆိုလို့ရှိရင် Apple က10ရက်ကျော်ကျော်လောက်ထားလို့ရတယ် Galaxy ကကြတော့15ရက်လောက်ထိထားလို့ရတယ်အဲ့လိုနည်းနည်းကွာခြားတာတွေ့ရတာပေါ့လေ
ဟုတ်ကဲ့ပါဆရာလူတွေရဲ့လိုအပ်ချက်နဲ့လိုက်ပြီးသူတို့ဟာသူတို့ဆုံးဖြတ်ပြီးတော့ဝယ်တုံးကြတာပေါ့နော
်သူတို့ရဲ့ features တွေကိုကြည့်ပြီးတော့ပေါ့လေသူငွေတန်ဖိုးနဲ့ကန့်ညီရလားမကန့်ညီဘူးလားအဲ့ဒါဝယ်တဲ့လူကဆုံးဖြတ်ရတော့မှာပေါ့လေဘယ်ဟာအသုံးများမယ်ဘယ်ဟာဟိုကိုယ်နဲ့ကန့်မယ်ဥပမာဗမာပြည်လိုအမျိုးဆိုလို့ရှိရင်ဘက်ထရီချာရှည်ခဏကိုလိုချင်တာကိုဥပမာ Apple ကိုသုံးလို့ရှိရင်ဘက်ထရီကခဏလေးကျသွားတယ်ဆိုလို့ရှိရင်ဟိုဘက်ထရီအထည်အဥစ္စာလဲလို့လည်းမရဘူးလေဆိုတော့ဗမာပြည်လိုနေရာမျိုးကြတော့သူတို့ရေရှည်ခဏကိုလိုချင်လို့မှာပေါ့လေ
ဒေါက်တာဦးစိုးတင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်